ကိုတိုင်းဒေသကြီးတောင်ကိုခရိုင်ရေတာရှင်မြို့နယ်မှာရှိတဲ့စွာချောင်းရေလောင်တမန်ရေပူလွှဲနှံရံပြိုကျတဲ့အချိန်ဟာမနက်၄နာရီ20လောက်ကဖြစ်ပြီးမနက်10နာရီလောက်မှာရေတာရှင်မြို့နယ်ကကြေးရွာပေါင်း80ကျော်ရေနစ်မြုပ်ခဲ့ပါတယ်စွာချောင်းရေလောင်တမန်ရေပူလွှဲဟာဩဂတ်လ26ရက်နေ့ကစပြီးရေကျော်နေပေမဲ့တမန်ကြိုက်ခံမှုရှိလို့စိုးရိမ်စရာမရှိတဲ့အကြောင်းအစိုးရပိုင်းမြမအလင်းသတင်းစာမှာဩဂတ်လ28ရက်နေ့ကဖော်ပြခဲ့ပြီးတဲ့နောက်မှာတော့29ရက်နေ့ကကျိုးပေါက်ခဲ့တာဖြစ်ပါတယ်။ဆေးရည်အခြေအနေကိုတောင်ငူခရိုင်ဆယ်မြောင်းနဲ့ရေအတုံးချမှုစီမံခန့်ခွဲရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှုနဲ့တာဝန်ရှိတဲ့သူတွေကတွားရောက်စစ်ဆေးခဲ့တယ်လို့လည်းသတင်းစာမှာဖော်ပြထားပါတယ်။အစိုးရပိုင်းသတင်းစာမှာအဲ့ဒါလိုထုတ်ပြန်ခဲ့တဲ့အပြင်ဒေသခံတွေကိုလည်းဒေသန္တရအမိန့်ကြေညာချက်တွေနဲ့သတိထားဖို့ကြေညာခဲ့တာလည်းမရှိပါဘူး။အဲ့ဒါလိုသတိပေးချက်တွေမရှိခဲ့တဲ့အတွက်ဝေဖန်တန်တွေထွက်ပေါ်လာတာဖြစ်ပါတယ်။တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်ကျော်ကတော့အခုလိုပြောပါတယ်
။မရှိဘူး။အခုကလုံးဝမရှိပဲနဲ့ဖြစ်သွားတာ။ဒီနေ့ကသတင်းစာပါလားပါလားလည်းမသိဘူး။သတင်းတော်တွေပါရေးတာအခြေအနေကောင်းပါတယ်။ဘာညာဆိုပြီးပြောတာ
။ဟုတ်ကဲ့။
ပြောရရင်အခုလိုဖြစ်သွားတာပဲ။ဘလို့မြင်လဲဆိုတော့ဒါတာဝန်ရှိတဲ့လူတွေကိုပြောရတော့မှာပေါ့ဒီကိစ္စ။ကိုယ်ရည်ဆိုလဲလွှတ်တော်မှာတင်ပြရတော့မှာပေါ့။တာဝန်ရှိတဲ့လူတွေရဲ့ပေါ့ရော့မှုလိုပဲသဘောထားပြီးတော့ပြောရတော့မှာပေါ့။နော်တိောက်တဲ့အချိန်လုံးကဘလို့ပေါ့ရော့ခဲ့တယ်လဲ။ဒါမှမဟုတ်အခုချိန်မှာပဲနော်ယူရင်းပြည့်စုံနေရတယ်ကို maintenance မလုပ်နိုင်သလား။ဟုတ်တယ်ဟုတ်လား။ဒါတွေတို့ကနေရတော့မှာပေါ့။
ဩဂတ်လ29ရက်နေ့မှာတော့ဆဲကကျိုးပေါက်လာတဲ့ရေတွေအလုံးအရင်းနဲ့ဝင်လာတာကြောင့်ရွာပေါင်း85ရွာကအင်ကြီးတထောင်ကျော်ရေဝင်နစ်မြုပ်ခဲ့ပါတယ်။စိန်နဲ့အမိမြေဥက္ကဋ္ဌဦးဝင်းမျိုးသူကတော့ဆဲမြောင်းဌာနအနေနဲ့ကြိုတင်သတိပေးဖို့တာဝန်ရှိတယ်လို့ပြောပါတယ်
။အဲကတော့ကျွန်တော်ပြောမယ်ဆဲတင်းတင်းနဲ့ပတ်သက်ပြီးတော့ဆဲမြောင်းဌာနမှာတာဝန်ရှိတာပေါ့နော်။သူကဆဲမြောင်းဌာနကလက်ရှိဒီဆိုတာတက်လာပြီးတော့နောက်ပိုင်းမှာဘာမှပြေပြီးတော့မလုပ်တော့ဘူးလို့ဖြစ်နေတယ်လေ။အဲ့တော့အလီမန်နင်ဆိုတာကဆက်ဆိုင်ရာတာဝန်ရှိအရာရှိရဲ့ကြီးရွာရဲ့နောက်ဆိုင်နဲ့ကျွန်တော်အုပ်ချုပ်ရေးရဲ့ဒီလိုပေါင်းပြီးလုပ်ရမှာဆိုတော့အဲ့လိုပူပေါင်းဆောင်ရွက်မှုရှိတဲ့ခါကျတော့အားနည်းမှာပေါ့အားနည်းတဲ့ဥပဒေနာကြိုရာတွေ6နာရီလောက်ကြာတဲ့ချိန်မှာပြင်ဆင်နေရတဲ့အားနည်းမှာဟုတ်လားဒီလိုမှမပြင်နိုင်တဲ့ခါကျတော့ချို့ရွာတွေတော်တော်များများလုပ်သွားတယ်ဆိုတော့တော်သေးတာပေါ့ဒီလောက်ဆိုချင်များဘူးလို့ပဲသိရတော့လေ
ပဲခူးတိုင်းဗီယန်တရဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနတာဝန်ရှိတဲ့သူတယောက်ကတော့အဲ့ဒီဆဲရဲ့ရေပူလွှဲအခြေအနေနဲ့ပတ်သက်ပြီးကြိုတင်သတိပေးတဲ့အကြောင်းကြားစာပေးပို့လာတာမရှိတဲ့အကြောင်းပြောပါတယ်
။အဲ့ဒီမနက်ကမှသူကပဲ့ပြီးတော့ရေချန်တာလို့ပြောတယ်ဟောမှာအဲ့ဒီရှေ့မှာတော့ဘာတင်မှတက်လာတာတော့မရှိဘူး။ဆဲရင်နဲ့ပတ်သက်ပြီးတော့အဲ့လိုမျိုးတော့မတွေ့ဘူးသေးဘူးပေါ့နော်ဟုတ
်။အခုဆိုရင်ရေတာရှင်မြို့နယ်ထဲကလူဦးရေ 9,000 ကျော်ဟာရေဘေးလွတ်ရာကိုထွက်ပြေးနေရပြီးရေဘေးကယ်ဆယ်ရေးစခန်းနဲ့နီးစပ်ရာဆွေမျိုးတွေအိမ်မှာပြောင်းရွှေ့နေထိုင်ကြရပါတယ်။အခုချိန်မှာရေတာရှင်မြို့နယ်ကကယ်ဆယ်ရေးစခန်း33ခုမှာလူဦးရေ 12,000 ကျော်တောင်ငူမြို့ကကယ်ဆယ်ရေးစခန်း19ခုမှာလူဦးရေ 4,000 ကျော်ခိုလုံနေရတယ်လို့သိရပါတယ်။အခုကြိုးပေါက်ခဲ့တဲ့စွာရည်လောင်တမန်ဟာပြုပြင်ထိမ့်သိမ်းမှုကဘာပန်ကဦးစားပေးအဆင့်သတ်မှတ်ထားတဲ့ဆယ်တခုလို့သိရပါတယ်။ကဘာပန်ကနေရရှိထားတဲ့ရန်ပုံငွေဒေါ်လာတန်100ထဲမှာအဲ့ဒီဆယ်ကိုပြန်ပြုပြင်ဖို့ဦးစားပေးအဆင့်မှာရှိတဲ့အကြောင်းဆယ်ရဲ့အောက်ခြေမှာနှုံးမြေတွေများနေပြီးပြင်ဖို့အရေးတကြီးလိုအပ်နေတဲ့ဆယ်ဖြစ်တဲ့အကြောင်းဒါပေမဲ့အချိန်မီမပြင်နိုင်ခဲ့တာဟာသက်ဆိုင်ရာတာဝန်ရှိသူတွေရဲ့နှောင့်နှေးမှုကြောင့်လားကဘာပန်ရဲ့နှောင့်နှေးမှုကြောင့်လားဆိုတာကိုတေချာမသိရဘူးလို့ကဘာပန်ရန်ပုံငွေအသုံးပြုဖို့အတွက်စစ်ဆေးတဲ့အခါမှာပါဝင်ခဲ့တဲ့ဦးဝင်းမျိုးသူကပြောပါတယ်။တနင်္လာရီတိုင်းဒေသကြီးတဝဲမျိုးအခြေဆိုင်တာကပိုးအဖွဲ့ကမတ်နော်ပီတလောကတော့အစိုးရဘက်ကကြိုတင်သတိပေးချက်သာရမယ်ဆိုရင်ကုညီကယ်ဆယ်ရေးအဖွဲ့အစည်းတွေအနေနဲ့ကုညီဖို့အချိန်ပိုရနိုင်တယ်လို့ပြောပါတယ်။
ဒီအကြွေရေးပေါ်အချိန်နေမှာသတင်းလေးချက်တာနည်းနည်းရမယ်ဆိုလို့ရှိရယခုဖြစ်တဲ့အချိန်နေတယ်နည်းနည်းလေးတက်တာမယ်ပေါ့ဥပမာဒီအစိုးရနည်းနည်းလေဒီလီဂယ်ပြန်နည်းနည်းလေသူအရေးပေါ်ပေါ့နော်ဒီလူတွေကိုပြောင်းရွှေ့ဖို့အတွက်ကိုအစီအစဉ်ဆက်ရမယ်ဆွေတောင်ရှိတဲ့သူတွေကလည်းဒီဖြစ်မဲ့နေရာကိုအမြန်ဆုံးရောက်လာဖို့လိုတယ်အကြွေကိုမှဆယ်ရန်တရားတွေဒီဆယ်ဆူရပေါ့လူတွေပြတ်ထုတ်ဖို့ဒီလေတို့ဘာတို့မရှိဘူးအကြွေဒီရဟန်းရင်တို့ဘာတို့အသုံးပြုဖို့လိုအပ်ရင်လည်းဒါကိုတောင်းခံရမှာပေါ့နော
်စွာချောင်းရေလောင်တမန်ရေပူလွဲဟာအရှိပေ360လောက်ကျိုးပေါက်သွားတာဖြစ်တယ်လို့ဒီကနေ့တုတ်သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီရေလောင်တမန်ရဲ့ခန္ဓာရေကကံရေပြည့်အမြင့်338ပေသာဖြစ်ပေမဲ့ဒီနှစ်မှာမိုးများခဲ့တာကြောင့်ကံရေအမြင့်338ပေအထက်ရောက်ခဲ့တဲ့အတွက်ပင်မဆယ်ရေပူလွဲတကနှိမ့်ကျပျက်စီးခဲ့တာဖြစ်တယ်လို့အစိုးရသတင်းစာမှာဖော်ပြထားပါတယ်။ဆယ်ရဲ့ခန္ဓာရေအားရှိမရှိဆိုတာနဲ့ပတ်သက်လို့ ပြည်သူတွေကိုသတင်းအချက်အလက်မှန်မှန်ကန်ကန်ပေးဖို့ဆယ်တွေကိုတိတိချာချာထိမ့်သိမ့်ဖို့ကြိုတင်တတိပေးဖို့စတဲ့အချက်တွေကိုလိုအပ်တဲ့အပြင်အစိုးရအနေနဲ့လည်းစောင့်ကြည့်စစ်ဆေးမှုအားနည်းခဲ့တယ်လို့ပြောပါတယ်ဒီဆယ်ကိုဥပမာထားပြီးနောက်ထပ်စောက်လုပ်ဖို့စီစဉ်နေတဲ့ဆယ်စီမံကိန်းတွေကိုစဉ်းစားဖို့လိုအပ်တဲ့အကြောင်းလေးပြောကြပါရစေရှင်